အိမ်နီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်လာရောက်လုလုံကင်နေတဲ့နိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေကိုအထူးစီမံချက်တွေနဲ့အဖမ်းဆီးတွေကအခုရက်ပိုင်းတွေထဲအတော်လေးကျန်းလာနေပါတယ်။ခိုင်လုံတဲ့အထောက်အထားမရှိလို့အဖမ်းဆီးခံရသူတွေကိုရောမိမိတို့နေရရင်ပြန်လိုကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံအလုပ်သမားတာဝန်ရှိသူတွေကညှိနှိုင်းဆောင်ရွက်စီစဉ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာအိနီနာချင်းနိုင်ငံနေစီကိုတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးအလုအလုကင်နေခဲ့ကြတာမှာတော့ဇွန်လကုန်နဲ့ဇူလိုင်လဇန်းတွေမှာမလေးရှားနဲ့ထိုင်းနှစ်နိုင်ငံစလုံးမှာတရားမဝင်ရွှေ့ပြောင်းအလုသမားတွေကိုဖမ်းဆီးမှုတွေကအတော်လေးကိုကျန်းလာနေတာကြောင့်မြန်မာအလုသမားတွေနေထိုင်လုပ်ကင်ရေးခက်ခဲလာကြပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းနိုင်ငံတွင်ရွှေ့ပြောင်းအလုသမားများဆိုင်ရာဥပဒေသစ်ပြဋ္ဌာန်းနိုင်မှုဇွန်လ20ရက်နေ့ကနေစလို့ထိုင်းဆိုရဘက်ကအထူးစီမံချက်တွေနဲ့ဆောင်ရွက်ခဲ့ကြတဲ့ထိုင်းလုပ်ရှင်တဲ့အလုသမားအခက်အခဲဖြစ်လာရလို့ဥပဒေတက်ရောက်ချိန်ရက်ပေါင်း120တိတိဆိုင်ငံ့လိုက်ပြီးဖြစ်ပါတယ်။ဒီတော့အတွင်းမှာလက်ရှိအလုသမားတွေအတွက်တရားဝင်ခိုင်လုံတဲ့အထောက်အထားရအောင်ဆောင်ရွက်ပေးနေတယ်လို့နေရရင်ကိုပြန်မို့နေဆက်ကိတ်အသီးသီးကိုဖြတ်ကျော်ထွက်ခွာနေကြတဲ့ရွှေပြောင်းအလုသမားတွေရဲ့အရေးကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့အလုသမားတန်ရာရှိတွေဘက်ကနေဆက်ကိတ်တွေအထိလိုက်လံကူညီဖြည့်ရှင်ပေးနေပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးမိုးအောင်ခိုင်က VOA မြန်မာပိုင်းကိုပြောပါရစေ
။ကျွန်တော်ကတော့ဆိုရင်တန်ရာရှိတယောက်သားတဲ့ဦးအောင်ခင်နော်မဲဆောက်မှာဆိုဦးအောင်ကိုတန်းရှိတယ်နော်အဲဆိုင်ဘက်မှာဆိုရင်ဦးမျိုးထပ်သူရှိတယ်ကျွန်တော်ချိတ်ဆက်ပြီးကျွန်တော်လုပ်ပေးနေတယ်အကုန်လုံးကျွန်တော်တန်ရာရှိတွေနဲ့ကျွန်တော်အကုန်လုံးပေါင်းပြီးတော့ကျွန်တော်ရှိနေ report တက်တယ်ဘာတွေလုပ်နေဘာတွေလုပ်နေတက်နေတယ်ဒီဘက်မှာနံပါတ်ပဲဌာနဆိုင်အနေနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့မြောက်ဒီမှာဆိုရင်ဒုတိယညချောင်းမှုချုပ်ဦးအောင်ထင်းမင်းကိုယ်တိုင်နဲ့အဲ့မှာကိုကဲပြီးသူလုပ်နေတယ်နော်ကျွန်တော်အလုံးမှဒီမှုကြည့်ကြတယ်ပြည်သူ့အင်အားဝန်ကြီးဌာနကဒုတိယညချောင်းမှုချုပ်ကိုယ်တိုင်နဲ့ကိုကဲပြီးအဲ့မှာလုပ်နေတာတော့ပြီးအကောင်းဆုံးဆောင်ရွက်နေတော့ဒါပါလေကျွန်တော်တန်တိုင်းကမှာကျွန်တော်ဆွေးနွေးတာလေအများကြီးပဲ။ညောက်ဆိုတော့ကျွန်တော်တန်တိုင်းလောက်မှာ9နိုင်လောက်ဒီကျွန်တော်ဆွေးနွေးကြတာနိုင်ငံနော်။တာမကြီးတက်ရှိပါတာတာမကြီးကိုလည်းကျွန်တော်လည်းခုနကအစည်းအဝေးပြန်လာချိန်မှာဘာလို့ပြည့်ရညံကြက်နဲ့ကျွန်တော်လည်းဒီဘက်ကကျွန်တော်တရားဟိုအနေနဲ့ကျွန်တော်ဝန်ကြီးဌာနနဲ့ကျွန်တော်ချိတ်ဆက်ပြီးကျွန်တော်အကောင်းဆုံးလုပ်နေတယ်။နောက်ဆုံးလောက်ထောက်ထားဟိုမေယာဆာကျွန်တော်အကောင်းဆုံးပေါ့နော်ကျွန်တော်ဆောင်ရွက်ပေးနေတာလေးရှိတယ်။နောက်တော့ထိုင်းနိုင်ငံမှာကျွန်တော်စကန်တွေထပ်ဖွင့်ပြီးတော့ကျွန်တော်အကောင်းဆုံးလုပ်ဖို့ရှိပါတယ
်။ထိုင်းနိုင်ငံအတွင်းကတိတ်နဲ့ချီပြီးရှိနေတဲ့မြန်မာရွှေပြောင်းလူသမားရေးကိစ္စကိုလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအလုသမားရေးတာဝန်ရှိတဲ့သူတွေအလုသမားတန်အရာရှိတွေနဲ့တန်ရုံတာဝန်ခံတွေကြားအလေးအနက်ထားဆွေးနွေးနေကြတဲ့အကြောင်းကိုလည်းဦးမိုးအောင်ခိုင်ကပြောပြပါဗျ
။ကျွန်တော်တန်ရုံဘက်ကတော့ဘာတွေလုပ်နေလဲဆိုတော့အတက်နိုင်ဆုံးနိုင်ငံစီးရီးတွေမှာကျွန်တော်တင်ပြထားတယ်ဖန်နာစီရနဲ့ပတ်သက်လို့အထောက်အထားမရှိတဲ့ဟာတွေဆိုရင်ကျွန်တော်တို့ပြန်ဖို့အထောက်အထားရှိတဲ့လွဲနေတယ်ဆိုတော့ပြန်တည့်ဖို့ကျွန်တော်လုပ်ပေးထားတယ်နောက်ထပ်နေဆက်တွေမှာရှိတဲ့တာဝန်ကြားနေတဲ့တန်အရာရှိတွေကျွန်တော်ထားထားတယ်နော်တို့လေတက်နိုင်ဆုံးဒီဘက်ကဝိုင်းကူညီပေးလို့ပံ့ပိုးပေးနေတယ်เนาะနိုင်ငံမှာလည်းကျွန်တော်အစည်းအဝေးတွေလုပ်ပြီးတော့ကျွန်တော်လုပ်နေကြပါမကြသေးဘူးကျွန်တော်နိုင်ငံအစည်းအဝေးလုပ်တယ်ရန်ကုန်မြို့မှာလေကန်တော်ကြီးဟိုတယ်မှာเนาะတို့လည်းမကြခင်မှာတရားဝင်တို့ကျွန်တော်တို့ညွှန်ကြားချက်တွေထုတ်ပေးပါလိမ့်မယ်ဟိုစီအိုင်ဆောက်တွေကျွန်တော်ထုတ်ပေးတယ်နိုင်ငံနောက်တစ်ခုကပါဆိုဒွဲနေချောနေရာလေးကိုပြန်တည့်ဖို့နိုင်ငံကျွန်တော်စူးနှီးထားတာကြီးတယ်အခုကြာခင်မှာလည်းတို့လို့ဖို့နော်ဆောင်ရွက်ပေးဖို့တို့ညွှန်ကြားချက်တွေထုတ်ပေးဖို့ကျွန်တော်ပြောထားပြီးပြီအဲ့တော့မကြခင်မှာတို့အကုန်လုံးလုပ်ပေးလိမ့်မယ်เนาะတိုက်တဲ့နေဟာလေတို့လုပ်ပေးနိုင်များလို့အကုန်လုံးပေးပါ
မလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူအပါအဝင်တနင်္ဂနွေလုံးအတိုင်းအတာနဲ့ဂျွန်လတရက်နေ့စနေနေ့ကနေစလို့တရားမဝင်နိုင်ငံသားအလုသမားတွေကိုစီမံချက်ချပိုက်စိတ်တက်ပြီးရှာဖွေဖမ်းဆီးနေတာမှာတော့မြန်မာအလုသမားယာနဲ့ချီပြီးအများအပြားဖမ်းဆီးခံနေကြရပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကတော့အလုသမားတွေလိုအပ်တဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေရအောင်ဆောင်ရွက်ပေးနေတယ်လို့ဖမ်းဆီးထိန်းသိမ်းခံနေရတဲ့အလုသမားတွေကိုကူညီပေးနိုင်ရေးလည်းစီစဉ်ပေးနေပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေနဲ့အတူမလေးရှားရောက်မြန်မာတွေရဲ့အရေးလိုက်လံကူညီပေးနေတဲ့ကမ့်တာဝန်ခံတဦးဖြစ်တဲ့ကိုတီဟမောင်မောင်ကလက်ရှိမလေးရှားရောက်မြန်မာတွေရဲ့အခြေအနေအခုလိုပြောပြပါဗျ
။ပြီးခဲ့တဲ့ first July ကစတာပေါ့နော်။အဲ့မှာတော့1035ဦးပေါ့။အဲ့1035ဦးမှာမြန်မာ102ဦးပါသွားတယ်။တနင်္ဂနွေလုံးတိုင်းတာနဲ့တော့သူလောက်တာပဲ။အဲကွာလာလမ်ပူမှာလောက်ပြီးကျန်တဲ့နေရာဒီမှာဟိုမလောက်ခဲနဲ့နေတာတော့မဟုတ်ဘူး။နေရာအနှံ့လောက်နေတာပေါ့။ဖြစ်တဲ့နေရာတွေကတော့ construction ဘိုင်းကိုအဓိကထားဝင်နေပေါ့နော်။ဆိုတော့ပထမဦးစားပေးသူတို့ဖမ်းနေတာတော့ကျွန်တော်တို့ဒီမှာတော့တွေ့နေတာက construction ကိုအဓိကထားဖမ်းနေတယ်။အဖမ်းခံတဲ့လူလက်တလုံးမှာတော့ရုံးနေနဲ့ဘာမှကူညီပေးလို့မရဘူးဆိုတာသူ့နိုင်ငံသူ့ဥပဒေရရှိတဲ့ခါကျတော့ပုံမှန်ဆိုလို့ရှိရင်ဒီမှာအဖမ်းခံကြည့်တယ်ဆိုတာနဲ့တရားရုံးတက်ကြတယ်ပေါ့နော်တရားရုံးတက်ပြီးပြီဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့ပြစ်ဒဏ်ပေါ့3လဆို3လပေါ့နော်3လကြာခံပြီးပြီဆိုလို့ရှိရင်ထိန်းသိမ်းစခန်းကြီးရောက်မှကျွန်တော်တို့တိုင်ရုံးနေနဲ့တွားရောက်စီစေးရတယ်ပေါ့နော်အခုဤကတ်တွေကလည်းထုတ်ပေးပြီးသွားပြီသူတို့သတ်မှတ်ထားတဲ့ကာလကလည်းကုန်ဆုံးသွားပြီဖြစ်တဲ့အတွက်passport ထုတ်ပေးဖို့အတွက်ကိုအဓိကထားပြီးထုတ်ပေးတာပေါ့ခင်ဗျ
တ တရားမဝင်အလုပ်သမားတွေကိုတရားဝင်ငှားရမ်းနိုင်မှုအတွက်မလေးရှားအစိုးရဘက်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံခြားသားအလုပ်သမားတွေအတွက်အလုပ်သမားမှတ်ပုံတင် e-card တွေကိုထုတ်ပေးခဲ့ပြီးအဲ့ဒီ card လျှောက်ထားခွင့်ကလည်းဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇူလိုင်လ1ရက်နေ့ကနေစဖမ်းဆီးမှုတွေလုပ်နေရတာဖြစ်ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတိမ့်နဲ့ချီပြီးရှိနေတဲ့ရွှေပြောင်းအလုပ်သမားတွေကြားတရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အလုပ်လုပ်ခွင့်ရနိုင်မှုတိကျတဲ့စနစ်တွေနဲ့တင်းကျပ်တဲ့အလုပ်သမားဥပဒေတွေပြဋ္ဌာန်းနိုင်မှုဆောင်ရွက်နေချိန်မှာအခက်အခဲကြုံနေရတဲ့အလုပ်သမားတွေရဲ့အရေးသက်ဆိုင်ရာနိုင်ငံတွေကပူးပေါင်းဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ရှင်။